This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ69 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
ရေဒီယိုအန်ယူဂျီသောရရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝပြီးစစ်အာဏာရှင်ဗီရုမှကင်းဝေးပြီးကိုယ်စိတ်နှပါဘေးကင်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီဝိုင်းတော်သားတွေကဆုတောင်းမြတ်တာပို့သလိုက်ရပါတယ်။မင်္ဂလာမနက်ခင်းပါခင်ဗျာ။အခုချိန်ကစတင်ပြီး2025ခုနှစ်ဇူလိုင်လ9ရက်ရေဒီယိုအန်ယူဂျီမနက်ပိုင်းထုတ်လွှင့်မှုတွေကိုစတင်တော့မှာဖြစ်ပါတယ်။ပထမဆုံးအနေနဲ့စီရီသတင်းကောင်းထုတ်ချက်တွေကိုကျွန်တော်ຫນွေဦးနိုင်ကတင်ပြပေးပါမယ်ခင်ဗျာ။မင်္ဂလာပါခင်ဗျာအခုချိန်ကစပြီးရေဒီယိုအန်ယူဂျီရဲ့မနက်ခင်းစီးရီးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့ຫນွေဦးနိုင်ပါအခုပထမဆုံးတစ်ပုဒ်အနေနဲ့ထိုင်းမြန်မာနယ်စပ်မြင်းပေါ်ကဒုက္ခစခန်းကို KNL ပူးပေါင်းတပ်ဖွဲ့တိုက်ခိုက်သိမ်းပိုက်တဲ့သတင်းကိုတင်ပြပေးပါမယ်ကရင်အမျိုးသားအစည်းအရုံးကော်တူးလီအုပ်ချုပ်နယ်မြေမြိတ်တဝဲခရိုင်ထိုင်းမြန်မာနယ်စပ်မြင်းပေါ်ကစစ်ကောင်စီရဲ့ဒုက္ခစခန်းကို KNL နဲ့ပူးပေါင်းတပ်ဖွဲ့ကတိုက်ခိုက်သိမ်းပိုက်နိုင်ခဲ့တယ်လို့ထုတ်ပြန်ထားပါတယ်စကောင်စီတက်အင်အား30ဝန်းကျင်တက်ဆွဲထားတဲ့ဒုက္ခမစုတ်တမ်းခန်းစစ်စခန်းကိုဇွန်လကုန်ပိုင်းမှာစတင်ချဉ်ကပ်ခဲ့တာဖြစ်ပြီးတော့ဇူလိုင်လ9ရက်နေ့စခန်းတက်သိမ်းချိန်မှာတော့စစ်ကောင်စီတပ်သားအလုံးထိုင်းနိုင်ငံဘက်ကိုထွက်ပြေးသွားခဲ့ကြတယ်လို့ဆိုပါတယ်။စခန်းသိမ်းတိုက်ပွဲကိုကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNL တက်ရင်30တက်ရင်12တက်ရင်29တဝဲပြည်သူလွတ်မြောက်ရေးတပ်ကျောင်းသားတော်လှန်ရေးတပ်တာဂရစစ်ကြောင်းနဲ့ဒရုန်းတပ်ဖွဲ့ပထူးတက်မတော်ဒရုန်းရဲပေါ်များဝင်းရင်တက်ဖွဲ့ဒရုန်းရဲပေါ်များပူးပေါင်းပါဝင်တိုက်ခိုက်ခဲ့ကြတယ်လို့သိရပါတယ်။ဒုက္ခစခန်းရှိရာနေမီဟာ KNU မြိတ်တဝဲခရိုင်လွေတဆူးမြို့နယ်ဌာနချုပ်ဟောင်းဖြစ်ခဲ့ပြီးတော့1998ခုနှစ်မှာစစ်တပ်ကထိုးစစ်ဆင်ခဲ့ကခါလာယ22နဲ့282တို့ကစခန်းထိုင်တက်ဆွဲထားတာဖြစ်ပါတယ်ခင်ဗျာ။ဆက်လက်ပြီးတော့နထိုးကြီးမြို့နယ်မိုင်တိုင်318အနီးကင်းပုံးလာဝတ်တဲ့စစ်ကောင်စီတပ်ဖွဲ့ကိုဒရုန်းဖြင့်တိုက်ခိုက်ခဲ့ရာ9ဦးသေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်။မန္တလေးတိုင်းမြင်းကြံခရိုင်နထိုးကြီးမြို့နယ်မိုင်တိုင်318အနီးကင်းပုံးလာဝတ်တဲ့စစ်ကောင်စီတပ်ဖွဲ့ကို Facewind ဒရုန်းများဖြင့်ဘုံကျဲချတိုက်ခိုက်ခဲ့တယ်လို့မြင်းကြံခရိုင်အမှတ်၈တပ်ရင်းကသတင်းထုတ်ပြန်ထားပါတယ်။ဇူလိုင်လ10ရက်နေ့မှာနထိုးကြီးထိန်ဖလားဖျားကျောင်းမှာတက်ဆွေးထားတဲ့စေကောင်စီတပ်ဖွဲ့ကကင်းပုံးလာဝတ်တဲ့တပ်သားများကိုရှားထူဝနီးပညာသုံး Facewind Drone များဖြင့်ဘုံဒီများကျဲချတိုက်ခိုက်ခဲ့တာလို့ဆိုပါတယ်။ဘုံဒီများဟာကင်းပုံးဝရနေရာကိုကြားရောက်ပေါက်ကွဲခဲ့တာကြောင့်စေကောင်စီတပ်သား5ဦးထိခိုက်ဒေဆုံးခဲ့တယ်လို့ဖော်ပြထားပါတယ်။အဆိုပါတိုက်ခိုက်မှုကိုမြင်းကြံခရိုင်အမှတ်၈တပ်ရင်းမိတ်တီလာခရိုင်အမှတ်၁တပ်ရင်းနဲ့မိတ်တီလာခရိုင်အမှတ်၃တပ်ရင်းတို့ကပူးပေါင်းဆောင်ရွက်ခဲ့တာလို့သိရပါတယ်ခင်ဗျာ။ဆက်လက်ပြီးတော့ရေစကြိုမြို့အထွက်တနေရာမှာစစ်ကောင်စီရိတ်ခါဖို့ရင်တန်းကိုမိုင်းဆွဲတိုက်ခိုက်ခဲ့တဲ့တဲ့တင်ကိုတင်ပြပေးပါမယ်။မကွေးတိုင်းရေစကြိုမြို့နယ်အထွက်တနေရာမှာပြည်သူကစေစီအားချောဆွဲလာတဲ့စစ်ကောင်စီရိတ်ခါဖို့ရင်တန်းကိုမိုင်းဆွဲတိုက်ခိုက်ခဲ့တယ်လို့ရေစကြိုမြို့နယ်ပြည်သူကာကွယ်ရေးအဖွဲ့ပကဖကထုတ်ပြန်ထားပါရီ။ချင်းတွင်မြို့အတိုင်းစံတက်လာတဲ့စစ်သည်မောအစီ20ကျော်ဟာရေစကြိုမြို့နယ်အတွင်းမှာတရင်3ခုအထွက်ရိတ်ခါခဲရဲများကိုငိမ့်စာနီစမှုတန်းဟောင်းယုံအနီချထားခဲ့ပြီးတော့ဇူလိုင်9ရက်နေ့မှာပို့ဆောင်ဖို့ရှိတယ်လို့တရင်ရရှိခဲ့တယ်လို့ဆိုပါတယ်။ရိတ်ခါပို့ဆောင်ဖို့ပြည်သူကစေစည်းကိုချောဆွဲကပြည်သူများအားငိမ့်စာနီယုံအနီထားခဲ့ပြီးတော့စစ်ကောင်စီတပ်သားများကကားများကိုမောင်းနှင်လာခဲ့တာလို့သိရပါတယ်။၎င်းရင်တန်းကိုညနေ6နာရီဝန်းကျင်မှာစစ်ကောင်စီရဲ့ကင်းဘုံတွေရှိနေတဲ့ကြားကမိုင်း5လုံးထွေးမိုင်းဖြင့်တိုက်ခိုက်ခဲ့တာဖြစ်ပြီးတော့ကားတစ်စီးမှာပျက်စီးမှုများခဲ့က ထိခိုက်သေးဆုံးမှုရှိခဲ့တယ်လို့ဆိုပါတယ်။ထိခိုက်သေးဆုံးမှုအသေးစိတ်ကိုစုံစမ်းနေသေးဖြစ်ပြီးတော့၎င်းရိတ်ခါဖို့ယင်တန်းဟာတက်တွေတဲကိုဝင်ရောက်သွားခဲ့ကြတယ်လို့သိရှိရပါတယ်ခင်ဗျာ။ဆက်လက်ပြီးတော့ငဇုံမြို့နယ်မှာကင်းပုံဝတ်နေတဲ့စစ်ကောင်စီတပ်ဖွဲ့ကိုမိုင်းဆွဲတိုက်ခိုက်ခဲ့ရာ၄ဦးသေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်။မန္တလေးတိုင်းမြင်းကြံခရိုင်ငဇုံမြို့နယ်မြို့သာဂွေကုန်းလမ်းပိုင်းမှာမိုင်းရှင်းနေတဲ့စစ်ကောင်စီတပ်ဖွဲ့အနီးကင်းပုံဝတ်နေတဲ့စစ်ကောင်စီတပ်ဖွဲ့ကိုမိုင်းဆွဲတိုက်ခိုက်ခဲ့ရာ၄ဦးသေဆုံးခဲ့တယ်လို့ငကနီပြောက်ကြားတပ်ဖွဲ့ကထုတ်ပြန်ထားပါတယ်။ဇူလိုင်လ6ရက်နေ့မနက်6နာရီခန့်မှာမြင်းကြံတိုက်နယ်သုံးငကနီပြောက်ကြားတပ်ဖွဲ့ကထုံထားခဲ့တဲ့မိုင်းများကိုတူးဖော်ဖို့ဂွေကုန်းစခန်းနဲ့မြို့သားစခန်းကစစ်ကောင်စီပူးပေါင်းအင်အား200ကျော်ဟာပြည်သူများကိုတစားကန်လုပ်ပြီးတော့မိုင်းရှင်းလင်းနေခဲ့တယ်လို့ဆိုပါတယ်။ပြည်သူများထိခိုက်နိုင်တာကြောင့်နောက်ဆုတ်ပေးခဲ့ရကမိုင်းဆယ်လုံးခန့်ဖြုတ်အပြီးမှာအဝေးတနေရာမှာကင်းပုံးဝတ်နေတဲ့စစ်ကောင်စီတပ်ဖွဲ့အနီးမှာထုံထားခဲ့တဲ့ပေပါမိုင်းနှလုံးကိုပေါက်ခွဲတိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။မိုင်းပေါက်ခွဲမှုကြောင့်စစ်ကောင်စီတပ်သား4ဦးသေဆုံးသွားခဲ့ပြီးတော့2ဦးအပြင်းထန်ဒဏ်ရာရရှိခဲ့တယ်လို့သိရပါတယ်ခင်ဗျာ။ဆက်လက်ပြီးတော့ KNDF B08 2000နဲ့၄နှစ်အတွင်းရဲဘော်22ဦးမြင်းမြတ်စွာအသက်ပြီးလူခဲ့ကြောင်းထုတ်ပြန်တဲ့သတင်းကိုတင်ပြပေးပါမယ်။ကရင်နီအမျိုးသားများကာကွယ်ရေးတပ် KNDF အမှတ်8တပ်ရင်းဟာပြည်သူလူထုရဲ့ကူညီထောက်ပံ့မှုဖြင့်ဆရာအနာရှင်ကိုတော်လန်တိုက်ခိုက်ခဲ့ပြီးမှဇူလိုင်လ10ရက်နေ့မှာ၄နှစ်တိတိပြည့်ခဲ့ပြီဖြစ်ကြောင်းသတင်းထုတ်ပြန်ထားပါသည်။ဆရာအနာရှင်ကိုစန့်ကျင်တော်လန်တိုက်ခိုက်တဲ့၄နှစ်တွင်းမှာရဲဘော်များ22ဦးအထိမြင်းမြတ်စွာအသက်ပေးသွားခဲ့ပြီးတော့ကိုခန္ဓာထိခိုက်သူများနဲ့အခြားသောဒဏ်ရာရတဲ့ရဲဘော်များစွာရှိတယ်လို့ဖော်ပြထားပါသည်။ကြာဆုံးသွားတဲ့အာဇာနည်ရဲဘော်များနဲ့ခြေလက်တွေပေးဆက်ရတဲ့ရဲဘော်များအားလုံးကိုလေးစားဂုဏ်ယူကြောင်းကြံရှိနေတဲ့ရဲဘော်များနဲ့အတူတော်လန်ရေးကိုအဆုံးထိတော်လန်သွားမှာဖြစ်ကြောင်းတော်လန်ရေးကာလ၄နှစ်တာအတွင်းမှာတည်ရင်းလုပ်ငန်းများလည်ပတ်နိုင်ရန်အတွက်ငွေအားကာယအားဖြင့်ဝန်းရံပံ့ပိုးပေးခဲ့တဲ့ပြည်တွင်းပြည်ပအလှရှင်များလူထုတဦးချင်းစီအားကျေးဇူးတင်လျက်ဂုဏ်ပြုအပ်ကြောင်းမပြီးဆုံးသေးတဲ့တော်လန်ရေးမှာရဲဘော်ရဲမေများအားလုံးဆက်ပြီးတော့အာတင်တောင်းခံကြပြီးပြည်သူလူထုများလည်းဆက်လက်ဝန်းရံကူညီထောက်ပံ့ပေးစီလိုကြောင်းထုတ်ပြန်အသိပေးထားပါရခင်ဗျာ။ဆက်လက်ပြီး 5.56G3 ခြေမုံရေးရိုင်ဖယ်တနက်အားအောင်မြင်စွာထုတ်လုပ်နိုင်ပြီဖြစ်ကြောင်းအသိပေးတဲ့သတင်းကိုတင်ပြပေးပါမယ်။5.56G3 ခြေမုံရေးရိုင်ဖယ်တနက်အားအောင်မြင်စွာထုတ်လုပ်နိုင်ပြီဖြစ်ကြောင်း2025ဇူလိုင်လ10ရက်နေ့မှာမြင်းကြံ Black Tiger MBT တပ်ဖွဲ့ကပြည်သူကိုအသိပေးထားပါသည်။၎င်းတနက်ကို BT60 ဟုအမည်ပေးထားပြီးတော့လက်ရှိ MBT တပ်ဖွဲ့ရဲ့စစ်ဒေသတွေမှာအသုံးပြုတိုက်ပွဲဝင်နေသလိုနောက်လာမယ့်တိုက်ပွဲများမှာလည်းအသုံးပြုသွားမယ်လို့ဆိုပါသည်။BT-16 ခြေမုံရေးရိုင်ဖယ်ကိုညီနောင်မအမိဖြစ်တဲ့ Royal Brother Defense Force RBDF နဲ့အတူပူးပေါင်းထုတ်လုပ်ခဲ့တာဖြစ်ပြီးတော့ဆက်လက်ပြီးလေကောင်းမွန်ပြီးနည်းပညာပြည့်ဝတဲ့လက်နက်ကြီးလက်နက်ငယ်များကိုလည်းဆက်လက်ထုတ်လုပ်သွားမယ်လို့ဆိုထားပါတယ်။ယခုထုတ်လုပ်တဲ့ BT-16 ရိုင်ဖယ်တစ်နက်တစ်လက်ရဲ့ကုန်ကျစရိတ်ကတော့35သိန်းကျပ်ကျတင်ပြီးမိဘပြည်သူတဦးချင်းအနေဖြင့်တနက်တလက်စာကိုညီထောက်ပံ့ပါကထောက်ပံ့သူရဲ့အမိကိုတနက်မှာအမှတ်တရအနေဖြင့်ကပီးရေးထိုးပြီးသွားမှာဖြစ်တယ်လို့သိရပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့စီရီသတင်းကောင်းထုတ်ချက်တွေကိုတော့ Radio NUG သတင်းတောက်မင်းစစ်သွေးနဲ့ Car Shell တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာစီရီသတင်းတွေကိုနားဆင်လို့အပြီးမှာတော့အခုဆက်လက်ပြီးပြည်တွင်းသတင်းတွေကိုမင်းယူကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ
Radio NUG သောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာခုချိန်ကစပြီး Radio NUG ရဲ့မနက်ခင်းပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့မင်းယူပါပထမဆုံးသတင်းအနေဖြင့်ချင်းပြည်အတွင်းညီကိုအချင်းချင်းတိုက်ခိုက်မှုများချက်ချင်းရပ်တန့်ရန် CPRI တိုက်တွန်းတဲ့သတင်းကိုတင်ပြပေးပါမယ်ချင်းပြည်အတွင်းဖြစ်ပေါ်နေသောချင်းညီကိုအချင်းချင်းစည်ရေးပရိပခများကိုချက်ချင်းရပ်တန့်ရန်ချင်းငြိမ်းချမ်းရေးနှင့်ပြန်လည်တင်းမြတ်ရေးကြိုးပမ်းမှုအဖွဲ့ Chin Peace and Reconciliation Initiative CPRI ကဇူလိုင်လ10ရက်တွင်တိုက်တွန်းနှိုးဆော်လိုက်ကြောင်းချင်းသတင်းဌာနများ၏ဖော်ပြချက်အရသိရပါသည်ဇူလိုင်လ2ရက်မှစတင်ကချင်းပြည်နယ်ဖလန်းမြို့နယ်အတွင်း HBO CDF ဟွမ်လိုရန်နှင့် CNO CNDF အဖွဲ့များအကြားပရိပခများဖြစ်ပေါ်ခဲ့ပြီးထိတွေ့ပစ်ခတ်မှုများအထိရောက်ရှိလာခဲ့တာဖြစ်ပါတယ် CBRI ဥက္ကဋ္ဌဖြစ်သူဦးပြက်လျံထံ CBANE အတွင်းရေးမှူးက ne chin bi ne adwin ni ko a chin chin pye khat mu ne twei thwat tan yo phit mu mya ko cha ti ya di atwa sai ma kaung phit ya ba di tho chaung yakhu a chain ma sa ywe a phwe si mya a ni phin lagaung nou i lat nat mya ko ni ko mya bat to u ti ma pye cha yan sa pwe wain twin swin nwe phie shin mi so ba ga a phie sha nai mi hu yong ji ba di tho chaung a chin chin pye khat mu mya ko yat tan pe yan တခင်ယေရှု၏နာမတော်ဖြင့်တောင်းဆိုအပ်ပါသည်ဟုပြောကြားထားပါသည်။ CBRI ဒုဥက္ကဋ္ဌဖြစ်သူဦးကျဲအိုလီယန်ထံ CBC USA အတွင်းရေးမှူးကဤကာလသည်ပြည်တွင်းတော်လှန်ရေးကာလဖြစ်သည်နှင့်အမျှကျွန်ုပ်တို့အားလုံးစည်းလုံးညီညွတ်ရန်လိုအပ်သည်ဟုအမည်ပြောနေကြပါသည်။သို့သောယခုအခါကျွန်ုပ်တို့လူမျိုးအချင်းချင်းသဘောထားကွဲလွဲမှုများမှပြစ်ခတ်မှုများအထိဖြစ်ပေါ်လာသည်ကိုကြားသိရသည့်အတွက်စိတ်ပြတ်ဝမ်းနည်းရပါသည်။ဤပြဿနာကိုပြစ်ခတ်မှုဖြင့်ဖြေရှင်းမည်ဆိုပါကဘယ်သောအခါမှအဖြေရလာမည်မဟုတ်ပါထို့ကြောင့်အပြစ်အခတ်များကိုချက်ချင်းရက်စဲရန်တောင်းဆိုပါသည်ဖြစ်နိုင်ပါကသဘောထားကွဲလွဲမှုများကိုစပွဲဝိုင်းတွင်ဆွေးနွေးပြီးကျွန်ုပ်တို့သည်ညီအကိုများဖြစ်ကြသည့်အလျောက်စစ်ကောင်စီကိုစည်းလုံးညီညွတ်စွာတိုက်ထုတ်ရန်အဖြေရှာသင့်သည်ဟုဆိုထားပါသည် CPRI တွဲဖက်အတွင်ရေးမှူးဦးဟရဲမန်းကလည်းလူမှုကွန်ရက်ပေါ်တွင်အမုန်းပွားစေမည့်အကြောင်းအရာများရေးသားဖြန့်ဝေခြင်းများမပြုလုပ်ရန်တရင်များမှန်ကန်နေသည်ပင်ဖြစ်စေငြိမ်းချမ်းရေးကိုထိခိုက်စေမည့်အရာများကိုမဖြန့်ဝေရန်တရင်မားများဖြင့်တစ်ဖွဲ့နှင့်တစ်ဖွဲ့ပြစ်တင်ရှုတ်ချခြင်းများမလုပ်ရန်အိန္ဒိယနှင့်မီဇိုရန်အစိုးရများအပေါ်မတော်လှန်ရေးသမားများအဖြစ်အထင်မလွဲစေရန်ဂရုစိုက်ရန်နှင့်ဤလုပ်ရများသည်အကြမ်းဖက်စစ်ကောင်စီကိုအကျိုးပြုရာရောက်ကြောင်းအကြံပြုပြောကြားပါသည်ထို့အတူCBRI ဗန္ဒာယေမူစတီဗင်တင်ရှန်နှင့်အတွင်းယေမူဟင်ရီဗန်ဂျဲအိုလန်တို့ကလည်းချင်းလူမျိုးများသည်ခရစ်ယာန်ဘာသာဝင်များဖြစ်သည့်အလျောက်ဖခင်เจ้าများနှင့်တရားဟောပြောပွဲများတွင်ညဉ့်ညံ့ရေးနှင့်ပြန်လည်တင့်မြတ်ရေးကိုဟောပြောပေးရန်တင်းအုပ်ဆရာများနှင့်တရားဟောဆရာများကိုတိုက်တွန်းထားပါသည်ခမညာဒုတိယသတင်းအနေဖြင့်ဗမော်ကိုထိုးစစ်စင်နေတာမရက်လင်ကပ္ပရှားပါမြေရှားတတ်ထုဝယ်ယူခြင်းကိုရက်ဆိုင်မယ်လို့KIA ကိုတရုတ်ချင်းချောက်တဲ့သတင်းကိုတင်ပြပေးပါမယ်။တရုတ်နိုင်ငံသည်မြေရှားတပ်ထုများပြုပြင်ထုတ်လုပ်မှုတွင်လုံးဝနီးပါးထိန်းချုပ်ထားသည့်အနေအထားရှိပြီးဗမော်မြို့အားအပြည့်အဝထိန်းချုပ်ရန်ကြိုးပမ်းမှုရပ်တန့်မည်မဟုတ်ပါက KIA ထိန်းချုပ်ထားသောနေမြေများမှထုတ်ယူထားသည့်တပ်ထုများဝယ်ယူခြင်းကိုရပ်ဆိုင်းမည်ဟုချင်းချောက်ထားကြောင်းရိုက်တာသတင်းဌာနမှဖော်ပြထားပါသည်။ဘေကျင်းဗမာနိုင်ငံသား၏ဝန်ကြီးဌာနအရာရှိများကKIA တို့မေလတွင်ပြုလုပ်ခဲ့သောတွေ့ဆုံမှုတစ်ခုတွင်ဖော်ထုတ်ခဲ့သောချင်းချောက်မှုသည်ဘေကျင်းအနေဖြင့်၎င်း၏တပ်ထုထိန်းချုပ်မှုကိုနိုင်ငံရေးညီမှန်းချက်များအကောင့်ထဲဖော်ရန်အသုံးပြုနေပုံကိုပြသနေတယ်လို့ဆိုထားပါတယ်။တရုတ်နိုင်ငံသည်၎င်း၏လွှမ်းမိုးမှုကိုအသုံးပြု၍စစ်အစိုးရအားထောက်ခံအားပေးနေပြီးတရုတ်၏နောက်ဖေးခြံတွင်စီးပွားရေးအကျိုးစီးပွားများ၏အာမခံသူအဖြစ်ရှုမြင်ထားတယ်လို့ဖော်ပြထားပါတယ်။ဆလဘီဂျပန်ယင်းနီမြုပ်နှံသူ၃ဖွဲ့ရွှေတန်လွင်ကုမ္ပဏီနှင့်စီးပွားပတ်သက်မှုများဖြတ်တောက်တဲ့သတင်းကိုတင်ပြပေးပါမယ်။ဂျပန်နိုင်ငံတကာရုပ်သံထုတ်လွှင့်မှုကော်ပိုရေးရှင်း JIB နှင့်ဂျပန်အစိုးရပုဂ္ဂလိကရောင်းမငွေအဖွဲ့နှစ်ဖွဲ့ဖြစ်သည့် Cool Japan Fund Incorporation နှင့် Fund Corporation for the Overseas Development of Japan ICT and Postal Services JICT တို့အနေဖြင့်မြန်မာနိုင်ငံအခြေစိုက် Dream Fashion Company Limited မှယင်းနီမြုပ်နှံမှုများရုပ်သိမ်းထွက်ခွာရာတွင်ပွင့်လင်းမြင်သာမှုအပြည့်အဝရရှိရေးနှင့်လူအခွင့်ရေးစံနှုန်းများအားလေးစားလိုက်နာရေးအတွက်ဂျပန်နှင့်မြန်မာရပ်ဖက်ဖွဲ့စည်းများကတောင်းဆိုပါတယ်။ရွှေတန်လွင်မီဒီယာသည်ရွှေတန်လွင်အုပ်စု SDLG လုပ်ငန်းခွဲဖြစ်သည်ဟုနားလည်သိရှိရပြီးရွှေတန်လွင်အုပ်စုအားမြန်မာအုပ်စုနှင့်နီကတ်သည့်ဆက်ဆံရေးများမှအကျိုးအမြတ်များရရှိနေသည့်ခရိုနီစီးပွားရေးလုပ်ငန်းစုကြီးတစ်ခုအဖြစ်ကုလသမဂ္ဂ၏မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောအချက်လက်ရှာဖွေရေးမစ်ရှင်ကအစည်းအဝေးခန်းစာတွင်သတ်မှတ်ဖော်ပြခဲ့ပါသည်။ Justice for Myanmar ၏ပြောရေးဆိုခွင့်ရှိသူမတ်ရတနာမောင်က JIB, Cool Japan Fund နဲ့ JICT တို့ကမြန်မာနိုင်ငံကနေသူတို့ထွက်ခွာမှုနဲ့ပတ်သက်ပြီးစိုးရိမ်ပူပန်မှုတွေအတွက်မြ мян ဆန်းဆန်းပြည့်ပြည့်စုံစုံပြန်လည်ဖြေကြားဖို့ Dream Fashion ကနေသူတို့ထွက်ခွာရမှာလူအခွင့်ရေးဆိုင်ရာတင်းကြိုစီစစ်မှုတွေပါဝင်ခဲ့ခြင်းရှိမရှိစေအိုဆူရဲ့နိုင်ငံတကာရာဇဝတ်မှုတွေမှာပံ့ပိုးကူညီတဲ့ခရိုနီတွေအတွက်အကျိုးဖြစ်ထွန်းခဲ့ခြင်းရှိမရှိဘေးအန္တရာယ်ရောဂါသက်သာရေးအစီအစဉ်တွေရှိခဲ့မယ်ဆိုရင်ဘာတွေလှုပ်ဆောင်ခဲ့လဲစတာတွေရှင်းလင်းပြောကြားဖို့လိုပါတယ်။အဲ့ဒီမေးခွန်းတွေကိုဖြေကြားဖို့ပြက်ကွက်တာကလက်ခံနိုင်ပွဲမရှိတဲ့ပွင့်လင်းမြင်သာမှုကင်းမဲ့တဲ့အပေါ်မှာဖြစ်ဖြစ်ဂျပန်ယင်းနှိမ့်မြုပ်နှံသူတွေကသူတို့လူအခွင့်ရေးတာဝန်ခွင့်တရားတွေကိုလိုက်နာခဲ့ခြင်းရှိမရှိအပေါ်မှာဖြစ်ဖြစ် ပိုပြီးလေးနက်တဲ့စိုးရိမ်ပူပန်မှုကိုပဲဖြစ်စေခဲ့ပါတယ်လို့ပြောကြားခဲ့ပါတယ်ခင်ဗျာ။ဆလဘီပေါင်းတဲထောင်မှနိုင်ငံအကျဉ်းသားတဦးယောဂအခမ်းမရှိပဲရုတ်တရက်နှလုံးရက်ကသေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်။2025ခုနှစ်ဇူလိုင်လ5ရက်နေ့ကပဲခူးတိုင်းပေါင်းတဲအကျဉ်းထောင်တွင်နိုင်ငံရေးအကျဉ်းသားကိုလှမင်းခေါ်ကိုလှကြီးသတိမေ့သွားသဖြင့်ပေါင်းတဲပြည်သူစေယုံတို့ပို့ဆောင်ခဲ့တော်လဲတည်ဆုံးခဲ့ကြောင်းမြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက် PPNM ကဆိုထားပါတယ်။အသက်45နှစ်အရွယ်ကိုလှမင်းခေါ်ကိုလှကြီးသည်ပုံမှန်50ညဖြင့်ထောင်ဒဏ်10နှစ်ကြာခံနေရသူတဦးဖြစ်ပြီးယခင်ကတည်းကယောဂအခမ်းမရှိဘဲကျန်းမာသူဖြစ်ကာရုတ်တရက်နှလုံးရက်သွားခဲ့ခြင်းကြောင့်တည်ဆုံးခဲ့ခြင်းဖြစ်ပါတယ်။နိုင်ငံရေးအကျဉ်းသားကိုလှမင်းကိုပြင်ပဆေးရုံတို့ပို့ဆောင်ခဲ့တော်လဲတည်ဆုံးခဲ့ရခြင်းဖြစ်ပြီးတည်ဆုံးခဲ့မှုအပေါ်အခြားအကြောင်းရင်းများရှိမရှိကိုဆက်လက်စုံစမ်းနေဆဲဖြစ်တယ်လို့ဆိုပါတယ်မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက် PPNME စောင့်ကြည့်မှုများအရပေါင်းတယ်ထောင်သည်လဲအခြားအကျဉ်းထောင်များဤသူစေဝါမလုံလောက်မှုနှင့်ကျန်းမာရေးစောင့်ရှောက်မှုလိုအပ်ချက်များရှိနေဆဲဖြစ်တယ်လို့ဖော်ပြပါတယ် PPNME စောင့်ကြည့်လေ့လာမှုမှတ်တမ်းများအရ2025ခုနှစ်ဇန်နဝါရီလမှဇူလိုင်လ10ရက်နေ့အထိမြန်မာနိုင်ငံရှိအကျဉ်းထောင်များအတွင်ကျန်းမာရေးကြောင့်တည်ဆုံးခဲ့ရသည့်နိုင်ငံရေးအကျဉ်းသားစုစုပေါင်း14ဦးအထိရှိနေပြီဖြစ်ပါရယ်ခင်ဗျာဆလဘီဇူလိုင်လအတွင်အကျန်းဘတ်စစ်အုပ်စုကြောင့်အမျိုးသမီး2ဦးနှင့်အမျိုးသား9ဦးတည်ဆုံးခဲ့ပြီးအသက်18နှစ်အောက်ကလေးငယ်2ဦးပါဝင်တဲ့သတင်းကိုတင်ပြပေးပါမယ်နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်းမှကောက်ယူထားသောသတင်းအချက်အလက်များအရ2025ခုနှစ်ဇူလိုင်လ1ရက်နေ့မှ10ရက်နေ့အထိနိုင်ငံတော်၌အကြမ်းဖက်ဆဲအုပ်စုကြောင့်အမျိုးသမီး2ဦးနှင့်အမျိုးသား9ဦးစုစုပေါင်း9ဦးတေဆုံးခဲ့သည်ကိုအမည်နှင့်တကွအတည်ပြုနိုင်ခဲ့ပြီးထိုအရေအတွက်တွင်အသက်18နှစ်အောက်ကလေးငယ်2ဦးပါဝင်တယ်လို့သိရပါတယ်။အဆိုပါတေဆုံးမှုများတွင်10ဦးမှာဆဲအုပ်စု၏လေးချောင်းဖြင့်ပြစ်ခတ်တိုက်ခိုက်မှုကြောင့်အများဆုံးတေဆုံးခဲ့ပြီး2ဦးမှာဆဲအုပ်စု၏ဖမ်းဆီးပြီးနောက်တပ်ဖြတ်မှုကြောင့်တေဆုံးခဲ့တယ်လို့ဖော်ပြပါတယ်။အဆိုပါကာလအတွင်းအတည်ပြုရန်လိုအပ်နေစေတေဆုံးအယတ္တ73ဦး၏စည်ရင်းကိုလည်းတီးခြားကောက်ယူစုဆောင်းပြီးအတည်ပြုနိုင်ရန်ဆောင်ရွက်လျက်ရှိတယ်လို့သိရပါဗျ။ဇူလိုင်လ5ရက်နေ့ညနေပိုင်းအချိန်တွင်ပဲခူးတိုင်းကြောက်ကြီးမြို့နယ်တောကြောင်ပေါက်ကျေးရွာရှိစစ်ဘေးရှောင်များခိုးလုံနေထိုင်သည့်စာတင်ကျောင်းကိုအကြမ်းဖက်စစ်အုပ်စုကလေကြောင်းမှဘုံကျဲတိုက်ခိုက်သဖြင့်ထိုကျောင်းတွင်ခိုးလုံနေထိုင်သောစစ်ဘေးရှောင်6ဦးတို့မှဘုံစထိမှန်၍တေဆုံးခဲ့ရပါဗျခင်ဗျာ။ယခုနောက်ဆုံးသတင်းအနေဖြင့်အညာကိုကူဘုံကိုကျင်းပေါင်း30အလူကမ်ပိန်းမှပလဲမြို့နယ်စာတင်ကျောင်း5ကျောင်းစာအတွက်ကြက်သိန်း100ထောက်ပံ့ခဲ့တဲ့သတင်းကိုတင်ပြပေးပါမယ်။အညာကိုကူဘုံကိုကျင်းပေါင်း30အလူကမ်ပိန်းမှပလဲမြို့နယ်စာတင်ကျောင်း5ကျောင်းစာအတွက်ကြက်သိန်း100ထောက်ပံ့ခဲ့တယ်လို့အညာပြည်တိုင်းတောင်လေးများအဖွဲ့ကအသိပေးဆိုပါတယ်။ကမ်ပိန်းအနေဖြင့်488သိန်း59683ကျပ်ရရှိခဲ့ပြီးမြေပြင်တွင်တိစောက်ရေးလုပ်ငန်းများလည်းဆောင်ရွက်လျက်ရှိပါတယ်လို့ဖော်ပြပါတယ်။ကျောင်းတာဝန်ခံများနှင့်ရက်ကြီးတာဝန်ခံများကိုလည်းဘုံခိုချင်းတိစောက်ပုံနီးလမ်းများနှင့်ဆောင်ရံရှောင်ရံနီးလမ်းများကိုဝေမျှဆွေးနွေးခဲ့ကြတယ်လို့သိရပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်တာကီနဲ့ Carshell တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
ဒီရင်တဲ့နေ့ကိုနားဆင်ကြရတာပဲဖြစ်ပါတယ်အခုဆက်လက်ပြီးတော့တော်လန်ဤကဗျာကန်တာမှာဇလက်သွေးမင်းတက်ရေးသားထားပြီးຫນွေဥမှုဖက်ချားထားတဲ့ချစ်ရတဲ့မိသူဆိုတဲ့တော်လန်ဤကဗျာကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
ချစ်ရတဲ့မိသူမင်းຫນွေဥမှာလေယူတို့တိုက်လာပြီးတိရွက်တွေတဖြုတ်ဖြုတ်ကြွေကြိမ်ပါလေပီဒီယာပေါ်မှာရှောက်ဖြစ်ခဲ့တဲ့ခြေလန်းတွေကအိမ်ပြန်မရောက်ဖြစ်တော့မျောနေရောပေါ့နော်အဲ့ဒီຫນွေဦးမာလေးအေးတော့ပုံအောင်ရမည်လို့អော်ခဲ့တဲ့တငယ်ချင်းတွေလည်းမစုံတော့ဘူးမိဖက်ဒရယ်ဒီမိုကရေစီရရှိရေးတို့အေးဆိုပြီးអော်ခဲ့တဲ့ဟိုတယောက်လေးတိုက်ပွဲမှာကြာသွားပြီတဲ့မိတို့ဆန္ဒပြတော့ကလူတွေထဲရအောင်တိုးပြီးရုံမတက်နဲ့ရုံထွက်လို့អော်ခဲ့တဲ့ဟိုတယောက်လေးအသက်ပေးပြီးရုံထွက်သွားပြီတဲ့မင်းညကင်းဆောက်တဲ့ချိန်ဟာတာတွေပြောပြီးတပွဲလုံးကိုဟာတာတွေပြောပြီးခဲ့တဲ့ဟိုတယောက်လေးမရှိတော့ဘူး ဟိုတိုက်ပွဲကြပြီတဲ့မေမေရဲ့အဲ့ဒီလိုနဲ့ပဲနှွေဦးကိုကြော်ဖြက်ရင်မိုးတွေကြားကမိုးသီးတွေကျွေးလေတွေတိုက်မှိုင်းတွေနဲ့မိုးရာသီကိုကြော်ဖြက်ကြရပြန်တယ်အိမ်မက်လားစိတ်ကူးလားလက်တွေလားမသေးခွဲပဲမကြုံဘူးတဲ့အရာတွေကြုံရမကင်ဘူးတဲ့တနတ်တွေကင်နေရတော့လူရိုင်းစိတ်မဝင်မိအောင်ပြန်ထိန်းနေရတယ်မင်းမိုးရီထဲမှာလေရှုံပွက်တွေကြားမှာတိုက်ပွဲကိုအနိုင်မခံအရှုံးမပေးစိတ်တက်နဲ့တိုက်ရင်ခဏနားချိန်တွေမှာဆေးလေးကလေးဖွာရင်ချမ်းလွန်းလို့တုံတုံရီရီနဲ့ဟာတာတွေပြောတတ်ခဲ့တဲ့ဟိုမိတ်ဆွေလဲမရှိတော့ဘူးမင်းဒီတော်လန်ရေးမှာလေယောက်ျားချင်းတန်ရောစင်တွေမိတ်ဆွေချင်းတန်ရောစင်တွေအချစ်တွေကလေအရင်အချစ်တွေထက်အစတရာလောက်သာတော့ကြဆုံးသွားတဲ့ရဲဘော်ရဲဘက်တွေအတွက်အရန်နာကျင်ခံစားရတယ်မင်းအသက်ကိုပါဆယ်ထုတ်အနာဂတ်ကိုကြိုးနဲ့တုတ်ပြီးကိုတို့လိုချင်တဲ့ပန်းနိုင်ရှောက်နေရတော့အိမ်ကိုလွမ်းနေအိမ်ကခွေးလေးအိမ်ကကြက်ကလေးတွေအစလွမ်းမိတာပေါ့မင်းရဲ့ကိုတို့ရှောက်ခဲ့တဲ့လမ်းကနည်းနည်းကျန်းနေဟာတာလည်းဆန်းနေအနာကက်လည်းตายရတယ်တောက်ပနေတဲ့မီးရောင်ကိုမြင်ရဖို့အမောင်တုကိုခဏရှောက်နေကြတာပေါ့မီးရဲ့မီးရဲ့ဆောင်းကနှင်းတွေလည်းဝေးပြီကိုတို့လက်ကလေးတွဲပြီးရှောက်ဖြစ်ကြတဲ့လမ်းတွေမှာရမ်းငွေတွေလည်းဝေးလို့ချယ်ရီပန်းတွေတောင်စလတ်ပန်းတွေလည်းဖူးပွင့်ဝေးစားနေကြပြီရှေ့တန်းရောက်နေတဲ့ကို့အတွက်ဆူတောင်းပေးနေရတာပင်ပန်းနေရောပေါ့မီးရဲ့စစ်ပေးဆောင်ဘဝကနေစားချင်တာမစားရဘဝနဲ့အပင်ပန်းခံပေးဝဲချင်ရဝဲဖို့တလတလကိုလစာထဲကနေမုတ်ဖို့အတွက်ဆူတက်ခဲ့ပေမဲ့ခုတော့လစာမရတာတနည်းပြတော့မှာဆိုတော့လေအာတင်ထားပါလို့ပဲမာလိုက်ပြရစေမေကျင်နာခဲ့တာယမနာစေရပါဘူးအရေးတော်ပုံအောင်တဲ့အခါအစတူပြီးချစ်ပေးမယ်အစတူပြီးဝင်ွေရှိအောင်စူးစမ်းကြတာပေါ့မေအာတင်ထားခဲ့တယ်လို့ပဲဆက်ပြီးအာတင်ထားပါငါတယောက်တည်းကြုံနေရတာမဟုတ်ဘူးဆိုတဲ့အသည့်နဲ့အာတင်ထားပါငါတယောက်တည်းဝင်ွေမရှိတာမဟုတ်ဘူးဆိုတဲ့အသည့်နဲ့အာတင်ထားပါငါတယောက်တည်းစစ်ပေးရှောင်နေရတာမဟုတ်ဘူးဆိုတဲ့အသည့်နဲ့အာတင်ထားပါပန်းရနံ့တွေအရင်လိုမှုဲ့ဖို့ရမ်းရနံ့တွေရှိမှရမယ်မငိမ့်ချမ်းသေးတာနဲ့ကြုံရမှငိမ့်ချမ်းတဲ့အရာတွေတွေ့ရမယ်လိုတာရှိလို့မလိုအပ်တာတွေဖြစ်လာတာအရေးတော်ပုံအောင်ရမည်ကွာအာတင်ပြီးအတူဆက်ချီကြတာပေါ့မင်းရဲ့ဇလက်သွေးမင်းတက်
ဗီဒီယိုအန်ယူဂျီတော်ရရှင်များခင်ဗျာအခုဆက်လက်ပြီးတော့တော်လန်ဤတေးဂီတအစီအစဉ်မှာမင်းကိုနိုင်ရေးသားထားပြီးဆိုအာဂရိစ်ဦးတယောဖိုးဆန်တီးဆိုထားတဲ့မြတ်တော်အေယာဝတီဆိုတဲ့တော်လန်ဤတေးသချင်းကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
Thank you. ာစီများစွာကြောကပြတ်ခဲ့သည်အချိုးခွေတစ်ခုမှနောက်ကြောင်းနေရမလား
သင်ခီစီသင်တည်သည်သင်တည်သည
်ဒါတတ်တဲ့တွင်အချင်းချင်းမူခဲ့လေတရားရဲ့ဘက်မှမရွေတဲ့get the game
ဒီမြေရှိရဲ့အသင်ရှိသည်အသင်ရှိသည်ခီးဆောင်မယောင်ယောင်နေငယ်တော
့လာတော့ ia ဝီချစ်တော့ ia ဝီတို့အသွေးသားတဲ့စီမြေကြီး ia ဝီ
တိုင်းတွက်ရှင်သင်ပြီးခဲ့သည
်
တပွဲသာလက်မလဲစေပြရမလား
ဒီရေရှိရေအသေးရှိသည်သေရှိသည်ဒူးထောက်ခအညံမခံခဲ့သော
လည်းပဲ Radio NUG ရဲ့အစည်းအဝေးတွေကိုခਿੱတရရနိုင်ပါမယ်မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတို16မီတာစက္ကန့်တသမဂွန်ဂိုမဂါဟတ်ဇ်ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ17တသမ6လေးမဂါဟတ်ဇ်တို့မှာဓာတ်ရိုက်ဖန်ယူနိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့Radio NUG အဖွဲ့သူအဖွဲ့သားများကဆုတောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာအ미သားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံ အောင်ရမည်